Ukraine နိုင်ငံတောင်ပိုင်းခွတ်စွန်းမြို့နီးကပင်မရေကာတာကြီးဟာအင်္ဂါနေ့ကပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီပောက်ကွဲခဲ့တဲ့အပေါ်ရုရှားနဲ့ယူကရိန်းတို့အပြန်အလှန်ဆွတ်ဆွဲမှုတွေလုပ်နေကြပါတယ်။ရုရှားတပ်ဖွဲ့တွေသိမ်းပိုက်ထားတဲ့နေရာမှာရှိနေတဲ့ခါဟော့ကာရေကာတာပျက်စီးတဲ့အတွက်ကြောင့်အဲ့ဒီနာကမြစ်ကြောင်းတစ်လျှောက်မှာနေထိုင်သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းမှုအတွက်သတိပေးတာတွေလုပ်ခဲ့ရပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီးကလည်းသူ့ရဲ့အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီအရေးပေါ်အစည်းအဝေးကိုခေါ်ယူပြီးပောက်ကွဲမှုအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ရေအားလျှက်စစ်ဓာတ်အားပေးစက်ရုံရှိတဲ့ရေလောင်တမန်ကိုဖျက်ဆီးတဲ့အတွက်ရုရှားတွေကိုယူကရိန်းမျိုးပေါ်ကနေအပီးအပိုင်နှင်ထုတ်ဖို့တကဘာလုံးကိုဂရိပြုတယ်လို့လည်းဇလန်စကီးကပြောပါတယ်။ယူကရိန်းသမ္မတရုံးအကြီးအကဲအန်ဒရီယာမက်ကလည်းရေကာတာပျက်စီးခဲ့တဲ့ရုရှားရဲ့လုပ်ရည်ဟာရည်ရွယ်ချက်ရှိရှိတဘာဝပတ်ဝန်းကျင်ကိုဖျက်ဆီးတာနဲ့စစ်ရာဇဝတ်မှုဖြစ်တယ်လို့ Telegram မှာရေးသားထားခဲ့ပါတယ်။ရုရှားအရာရှိတွေကလည်းယူကရိန်းရဲ့တိုက်ခိုက်မှုတွေကြောင့်ရေကာတာပျက်စီးတာလို့ပြန်လည်ဆွတ်ဆွဲပြောဆိုပါတယ်။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအေဂျင်စီကရေကာတာကျူးပတ်မှုကြောင့်ထောင်နဲ့ချီတဲ့အရက်သားတွေကိုအန္တရာယ်ဖြစ်စေပြီးအများအပြားမှာအိုးမဲ့အိမ်မဲ့ဖြစ်ကလူသားချင်းစာနာထောက်ထားမှုအလွန်လိုအပ်နေတယ်လို့အင်္ဂါနေ့က Twitter မှာရေးသားဖော်ပြခဲ့ပါတယ်ရှင်။